နယ်စည်းမထဆရာဝန်များအဖွဲ့ MSF Holland EZG ရဲ့ရခိုင်ပြည်နယ်ရင်းလုပ်ငန်းတွေကိုခေတ္တရပ်ဆိုင်ထားမယ်လို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။ဘာကြောင့်အဲ့ဒီလိုရပ်ဆိုင်ထားတာလဲဆိုတာကိုတော့ကြေညာချက်မှာတိတိကျကျပြောမထားပါဘူး။တခြားတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေက MSF Holland EZG ရဲ့လုပ်ငန်းတွေကိုတော့ဆက်လက်ဆောင်ရွက်ခွင့်ပြုသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။နှစ်ဖက်နားလည်မှုစာချုပ်တော် MOU ကိုနှစ်အပိုင်းချလိုက်ညှိနှိုင်းရေးထိုးသွားမှာဖြစ်ပြီးရခိုင်ပြည်နယ်အတွင်းအင်ဂျင်အေဂျင့်တည်ငြိမ်မှုရလာတဲ့အခါ MSF Holland EZG အဖွဲ့ရဲ့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာစွမ်းဆောင်ချက်တွေကိုပြန်လည်သုံးသပ်ပြီးအချိန်ကာလအပိုင်းချတစ်ခုအတွင်းရခိုင်ပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်ပြီးဆောင်ရွက်နိုင်ဖို့စဉ်းစားပေးမယ်လို့လည်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဆိုပါတယ်MSF Holland EZG အဖွဲ့ရဲ့မလာတရနေဆွဲနဲ့ထုတ်ပြန်ချက်ထဲမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရန်ကုန်တိုင်းဒေသကြီးအတွင်းအဖွဲ့ရဲ့လုပ်ငန်းတွေပြန်ဆောက်ရမယ်လို့ပြောထားပါတယ် HIV AIDS ရောဂါဆိုင်ရာအပါအဝင်တခြားလုပ်ငန်းတွေကိုပြန်လုပ်ခွင့်ရတဲ့အတွက် MSF အနေနဲ့အားတက်မိပေမဲ့ရခိုင်ပြည်နယ်တဲကအကူအညီလိုအပ်နေသူထောင်ပေါင်းများစွာရဲ့ကံကြမ္မာအတွက်တော့အထူးပဲစိုးရိမ်နေစေပါလို့ဆိုပါတယ်လုပ်ငန်းတွေကိုရပ်ထားဖို့ရခိုင်ပြည်နယ်အာဏာပိုင်တွေစီကနေနှုတ်နဲ့ဆက်သွယ်ပြောဆိုချက်ရခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်တွင်က MSF ရဲ့စီကံတွေကိုဖေဖော်ဝါရီလ28ရက်နေ့ကတည်းကပိတ်ထားရတယ်လို့လည်းပြောထားပါတယ်။လိုအပ်နေသူတွေစီအသက်ကယ်ဝန်ဆောင်မှုတွေဆက်ပြီးပေးသွားနိုင်ဖို့အတွက်မြန်မာအစိုးရနဲ့ဆွေးနွေးပြောဆိုတာတွေဆက်လုပ်သွားပါမယ်လို့ MSF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။